Welcome to the Voice of America in Burmese.
Mingla mne khima shin American Bureau su Washington DC myo do American atan ye 2019 ku ne matla 26 ya ni ingani mne khin season ni ko mne 6 nai ga ni 9 nai a thi kilometer 32 40 48 tu ga ni dai yai thau lwin pe ni ba bi shin သောရရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါအထူးစုံစမ်းမှု Robert Mueller ကိုအစိုးရခန်းဆာအပြစ်ဆုံးထုတ်ပေးဖို့အတွက်ဒီမိုကရက်တွေကတိုက်တွန်းနေချိန်မှာပဲသမ္မတ Trump က Mr. Mueller ကိုချီးကျူးလိုက်ပါတယ်ပါလက်စတိုင်းနဲ့ Israel တို့ကြားအပြစ်ရက်ဖို့အတွက်သဘောတူညီမှုရပြီလို့ပါလက်စတိုင်းဘက်ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်မှာတိုက်ခိုက်နေတဲ့အဖွဲ့တွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးချဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှတ်သိနေတိုင်
းဟုတ်ပါပြီရှင်ဂိုလန်ကုန်းမြစ်ကိုအစ္စရေးပိုင်တယ်လို့အမေရိကန်ကအတိအမှတ်ပြုတ်လိုက်တဲ့အကြောင်းတင်ပြပြီးမှာတော့
မြန်မာစစ်တပ်နဲ့မြန်မာအစိုးရနဲ့ကရခိုင်ပြည်နယ်မှာကျွန်တော်တို့အပြစ်မဲ့တဲ့တိုက်သူပြည်သားတွေကို
ရခိုင်ရှိအမေရိကန်မှာဆန္ဒပြခဲ့ကြတဲ့အခြေအနေမှာတစ်ဆက်ထဲမှာပဲရခိုင်တပ်ပွဲကြီးအပေါ်စစ်တပ်ရဲ့ပြောဆိုချက်ထောက်ချခံ Riders သတင်းတောက်နှစ်ယောက်အရေးတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်း American EDN စီးပွားရေးနဲ့သုတဆုံတဲ့ American တခွင်အဖတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်တို့ကပြောပြပေးကြပါအောင်ရှင်။
သမ္မတ Donald Trump ကတနင်္လာနေ့မှာအထူးစုံစမ်းမှု Robert Mueller ကိုချီးကျူးလိုက်ချိန်မှာပဲ Democrat Party က Mr. Mueller တင်သွင်းခဲ့တဲ့အစီရင်ခံစာရဲ့အပြစ်အဆုံးကိုထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်။အထူးစုံစမ်းမှုရဲ့အနှစ်ချုပ်အစီရင်ခံစာထဲမှာသမ္မတ Trump အနေနဲ့2016ရွေးကောက်ပွဲမှာ Russia ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်မှုမရှိပေမဲ့ American တရားရေးဆိုင်ရာဂျာဝင်နှောက်ယှက်မှုရှိနိုင်တယ်လို့ဖော်ပြထားတာပါ။သမ္မတ Trump က Mr. Mueller ဟာဂုဏ်သိက္ခာရှိရှိလှုံ့ဆော်ခဲ့တာဖြစ်ကြောင်းသမ္မတအင်ဗျူမှာပြောကြားခဲ့ပါတယ်။သူစုံစမ်းမှုမလာရဲ့သမ္မတ Trump နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုကနှစ်နှစ်နီးပါးကြာမြင့်ခဲ့တာဖြစ်ပြီးဒါဟာလူပြက်ကိုတဲကြီးမဲကြီးတိုက်ခိုက်တာဖြစ်သမ္မတကထပ်တလေလေးပြောကြားခဲ့တာပါအခုစုံစမ်းစစ်ဆေးမှုအပြီးမှာတော့သမ္မတကဒီလိုဖြစ်မျိုးနောက်ဘယ်သမ္မတကိုမှထပ်ပြီးမဖြစ်စေဖို့လည်းပြောပါတယ် Mr. Mueller ရဲ့22လကြာစစ်ဆေးမှုတွေအပြီးတင်သွင်းလာတဲ့အစီရင်ခံစာပါတွေ့ရှိချက်ချင်းချုပ်ကိုနိုင်ငံတော်ရှိနေချုပ်ဝီလျံဘားကတနင်္လာနေ့မှာထုတ်ပြန်တာပါဒီစုံစမ်းစစ်ဆေးမှုကနေသမ္မတ Trump နဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့အနိကမိတ်ဆွေတချို့အပြစ်ရှိကြောင်းတွေ့ရတယ်လို့ဒါဇင်နဲ့ချီဆွဲချက်တွေတင်နိုင်ခဲ့တာပါ Mueller တုံ့သက်ချက်ရ2016 American သမ္မတရွေးကောက်ပွဲမှာ Russia နှောက်ယှက်မှုရှိမရှိမိန့်ခွန်းထုတ်ရှားဖြစ်ပေမဲ့သမ္မတTrump သမ္မတဖြစ်အောင်ရုရှားကူညီပေးဖို့အတွက် Trump နဲ့သူ့မဲဆွယ်အဖွဲ့တို့မလုပ်ခဲ့ဘူးလို့ရှင်းနေချက်ကလွှတ်တော်ခေါင်းဆောင်တွေစီပေးဖို့တဲ့ဆောင်မှာဖော်ပြထားပါတယ်
။ဂါဇာကမ်းမြောင်ဘက်ကနေပြီးတော့တာဝေးပစ်ဒုံးကျည်နဲ့မနေ့ကပစ်ခတ်တိုက်ခဲ့တဲ့လို့အစ္စရေးနိုင်ငံအလဲပိုင်းကအိမ်တွေကိုထိမှန်ပြီးကလင်းငယ်တွေပါဝင်လူအနည်းဆုံး9ဦးတန်ရခဲ့ပါတယ်။ဒီကိစ္စကြောင့်အမေရိကန်ပြည်ထောင်စုကိုနေ့ရက်ကြာခီးစဉ်နဲ့ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုဟာသူ့ရဲ့ခီးစဉ်ကိုရပ်ပြီးတော့အစ္စရေးကိုပြန်သွားပါတယ်။မနေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝန်ကြီးချုပ်နေတန်ယာဟုတို့အိမ်ပြီးတော့မှတွေ့ဆုံခဲ့ကြပြီးတော့ဂိုလန်ကုန်းမြစ်ဟာအစ္စရေးရဲ့အချုပ်ချာအာဏာပိုင်ဒေသဖြစ်ကြောင်းသမ္မတထရမ့်ကတရားဝင်အတိမတ်ပြုလက်မှတ်ရေးထိုးခဲ့ပါတယ်။မနေ့ကပါလက်စတိုင်းတွေရဲ့ဒုံးကျည်နဲ့ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကလည်းအင်အားနဲ့တုံ့ပြန်သွားမလို့ဝန်ကြီးချုပ်နေတန်ယာဟုကပြောထားပြီးတော့ပစ်ခတ်တုံ့ပြန်မှုတွေလည်းရှိကြတာကြောင့်ဒီရှေ့လေပိုင်းဒေသတင်းမာမှုတွေတစ်ခါပြန်ပြီးတော့ဖြစ်လာမယ့်အရေးကိုအထူးပဲစိုးရိမ်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်ပါလက်စတိုင်းရဲ့ဒုံးကျည်ပစ်ခတ်မှုကလက်မခံနိုင်တဲ့ချိုးဖောက်မှုဖြစ်ပြီးအရေးတကြီးနဲ့စိုးရိမ်ရတဲ့ကိစ္စဖြစ်တယ်အစ္စရေးဘက်ကပြန်ပြီးတော့ပစ်ခတ်နေတာကလည်းစိုးတဲ့အခြေအနေကိုအဆိုးဆုံးဖြစ်အောင်လုပ်လိုက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်သမ္မတထရမ့်ကလည်းအစ္စရေးအနေနဲ့ကိုခုခံပိုင်ခွင့်ရှိကြောင်းအတိအမှတ်ပြုတယ်လို့ပြောခဲ့ပါတယ်အခုနောက်ဆုံးသိရတဲ့သတင်းတစ်ခုမှာတော့ဒီအီဂျစ်နိုင်ငံဘက်ကဂျာဝင်ပြန်ပြေးစစ်ဆက်ပေးမှုကြောင့်အစ္စရေးနဲ့ဟားမတ်အဖွဲ့ကြားအပြစ်ခတ်ရက်စဲဖို့သဘောတူညီခဲ့ကြတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်ဒါကိုဒီဟားမတ်ရဲ့ရုပ်မြင်သံကြားမှာလည်းထုတ်လွှင့်ပါတယ်အစ္စရေးဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်တာမရှိသေးပါဘူး
ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးတင်းမာမှုတွေတိုးအောင်ရုရှားကလုပ်နေချိန်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးကိုအမေရိကန်ကဒီတိုင်းကြည့်နေမှာအမေရိကန်ဘက်ကဒီတိုင်းကြည့်နေမှာမဟုတ်ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာသတိပေးလိုက်ပါတယ်ဗင်နီဇွဲလားအာဏာရှင်နီကိုလတ်စ်မာဒူရိုကိုပံ့ပိုးပေးနေတဲ့ရုရှားစစ်ရာရှိတွေကဆက်ပြီးလုပ်နေမယ်ဆိုရင်ယာယီသမ္မတဟွမ်းကွာရီတို့ကိုတခဲနဲ့ထောက်ခံနေတဲ့ဗင်နီဇွဲလားပြည်သူတွေခံစားရတဲ့ဒုက္ခကာလကြာရှည်သွားမယ်အန္တရာယ်ရှိနေတယ်လို့ဝန်ကြီးပေါ်ပီယိုက ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးရက်လက်ရော့ဖ်ကိုတယ်လီဖုန်းနဲ့ပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ပါတယ်။တနင်္လာနေ့ကဗင်နီဇွဲလားမြို့ရောကာရာကတ်မှာရုရှားကာကွယ်ဆိုင်အရာရှိတအုပ်နဲ့တပ်သား100လောက်လိုက်ပါလာတဲ့ရုရှားလေတပ်လေယာဉ်နှစ်စင်းဆက်ရောက်လာတယ်လို့ဗင်နီဇွဲလားနဲ့ရုရှားသတင်းတွေမှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကအငင်းပွားပွဲရွေးကောက်ပွဲပြီးသူကိုယ်သူယာယီသမ္မတဖြစ်ကြေညာခဲ့တဲ့တိုက်ခန်ခေါင်းဆောင်ဂွာရီတို့ကိုအမေရိကန်နဲ့တခြားနိုင်ငံ50လောက်ကထောက်ခံနေချိန်မှာပဲလက်ရှိခေါင်းဆောင်နီကိုလတ်စ်မာဒူရိုကိုဗင်နီဇွဲလားနဲ့ကာလာကြားရှိမဟာမိတ်ဖြစ်တဲ့ရုရှားကထောက်ခံနေတာဖြစ်ပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူမြန်မာဘိုင်းကနိုင်ငံတကာသတင်းတွေကိုတည့်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကလူကြီးတသိန်းကိုလူမနေတဲ့ကျွန်းတစ်ခုစီကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်စူအဘကစီစဉ်နေရတဲ့ပတ်သက်ပြီးတော့ကလပ်ဘကဘကဘလို့ကူညီဆောင်ရွက်နိုင်မလဲဆိုတာတွေကိုစုံစမ်းလေ့လာနေကြပါတယ်။ဘင်္ဂလားပင်လယ်အော်ကပါဆန်ချာကျွန်းဟာမွေးရသည့်အတွင်းစိုးရွားရသည့်ရူဒန်တွေကိုခံရနိုင်လာကြောင်းနောက်တစ်ခါထပ်ပြီးတော့အဲ့ဒီကျွန်းမှာလူသားချင်းစာနာမှုဆိုင်ရာပြဿနာအစ်တွေထပ်ကြုံရနိုင်တယ်လို့သတိပေးမှုတွေလည်းရှိနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအတွင်းမှာလည်းရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတတန်းလောက်ရှိနေပြီးတော့လူဥယျာဉ်တိတ်သီးမှုတွေအဲ့ဒီမှာရှိနေလို့ဘင်္ဂလားဒေ့ရှ်ဆိုအဘက်ကဒုက္ခသည်တွေကိုနေရာရွှေ့ပြောင်းမှုစီစဉ်နေတာပါဒီပါဆန်ချာကျွန်းကိုပြောင်းရောက်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကနေပြီးတော့အချိန်တနာရီလောက်မော်တော်နဲ့တာမို့သင်းမောင်းနဲ့သွားရပါတယ်ကုလသမဂ္ဂရဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ဒီဒုက္ခသည်တွေအဲ့ဒီကျွန်းမှာလုံခြုံစိတ်ချတဲ့အခြေအနေနဲ့ရေရှည်နေထိုင်နိုင်ရေးကိုဘင်္ဂလားဒေ့ရှ်ဆိုအနဲ့တိုင်ပင်ဆွေးနွေးမှုတွေကိုလှုပ်ဆောင်နေတဲ့အကြောင်းအဲ့ကျွန်းမှာဒုက္ခသည်တွေပြောင်းရွှေ့နေတိုင်းလာလို့ရှိရင်ကျွန်းလာနိုင်တဲ့ပြဿနာတွေပေါ်မှာကူညီဖြေရှင်းနိုင်မှုခြေနေတွေကိုလည်းကုလသမဂ္ဂဘက်ကလေ့လာတွက်ချက်မှုတွေရှိနေတယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးဒီအထူးကိုယ်စားလှယ်မစ်ယန်ဟီလီကလည်းအဲ့ဒီဘန်ဆန်ချာကျွန်းကိုဒုက္ခသည်တွေရွှေ့ပြောင်းရေးခက်မြန်မြန်ဖြစ်အောင်စီစဉ်နေတာကအကျက်တဲအစ်တစ်ခုဖြစ်ပွားလာနိုင်တယ်လို့ပြီးခဲ့တဲ့ဇန်နဝါရီလတုန်းကသတိပေးထားတာရှိပါတယ်ရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံနဲ့ထွက်ပြေးလာကြသူတွေဖြစ်ပြီးတော့မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပါဘူး
ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တို့ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့စစ်ဘေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ပြင်လက်နက်ကင်ဖွဲ့အားလုံးကရဲသားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂတွင်းမှုချုပ်ပြောခွင့်ရစတီဗင်ဒူဂျာရီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ In Myanmar our colleagues there say that the conflict in Rakhine and Chin states between the government
မြန်မာနိုင်ငံမှာရခိုင်နဲ့ချင်းပြည်နယ်တွေမှာအစိုးရတပ်နဲ့ရခိုင်တပ်တွေကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ထွက်ပြေးရသူ16,000ကျော်နေပြီလို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။သူတို့အတွက်အစိုးရနဲ့ဒေသအတိုင်းဝန်းတွေတမကလူမှုအဖွဲ့အစည်းတွေချက်ချင်းနဲ့လှုပ်ရှားမှုအဖွဲ့နဲ့နိုင်ငံတကာ NGO အဖွဲ့တွေကုလသမဂ္ဂအဖွဲ့အစည်းတွေအထောက်အကူတွေပေးနေပါတယ်။တိုက်ခိုက်နေတဲ့အဖွဲ့အလုံးနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ဆိုင်ရာဥပဒေတွေကိုလိုက်နာရမှာဖြစ်ပြီးဒီဒေသကလိုအပ်နေသူတွေအတွက်စာနာမှုအထောက်အကူတွေပေးခွင့်ပြုဖို့နဲ့အထူးသဖြင့်အရက်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်လို့ပြောသွားတာပါ။မနေ့ကနိုဝင်ဘာလကုန်ကစပြီးအခုချိန်ထိရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်တွေလည်းတောင်းတဲ့ချီရှိလာနေတာဖြစ်ပါတယ်။စစ်ဖြစ်ပွားရာမြောက်ဦးကြောက်တော်မင်းပြဘူးတီတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်ကယာယီစစ်ပြေးရှောင်ဒုက္ခသည်စခန်းတွေမှာခုံလုံးနေသူပေါဝင်ဘေးလွရာရှောင်တင်းနေတဲ့ဒုက္ခသည်ပေါင်း2000ကျော်သွားပြီလို့ကုညီးဥဖွဲ့တွေကပြောပါတယ
်။လေပေါ်လိုက်ပါခဲ့ကြသူတွေအလုံးသေဆုံးခဲ့ကြရတယ် Boring 737 Max 8မျိုးစားလေးပြကြမှုနှစ်ခုအပြီးသုံးကြုံစိတ်ချတဲ့လေးပြတ်တမ်းမှုတွေရှိအောင်ဘယ်လိုလုပ်မလဲဆိုတာကိုစစ်ဆေးလေ့လာဖို့လွတ်လပ်တဲ့ကျွမ်းကျင်သူတွေကဆောင်ရွက်ကြပါလိမ့်မယ်အထူးလေ့လာသုံးသပ်ရေးကော်မတီတစ်ယောက်ကိုဖွဲ့စည်းကြောင်းအမေရိကန်ပို့ဆောင်စစ်သွေးဝန်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ထားခဲ့ပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ခုကြောင်လင်းတို့ကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်
ရှေ့လေပိုင်းဒေသကဂိုလန်ကုန်းမြေဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုအသိအမှတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောခဲ့တာကြောင့်ကမ္ဘာနိုင်ငံအတော်များများဝေဖန်မှုတွေထွက်နေချိန်မှာပဲဒီအသိအမှတ်ပြုချက်ကိုသမ္မတထရန့်မနေ့ကပဲတရားဝင်လက်မှတ်ရေးထိုးပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကလည်းအမေရိကန်သမ္မတတွေထဲမှာအစ္စရေးအတွက်အကောင်းဆုံးမိတ်ဆွေကသမ္မတထရန့်ပါလို့ပြောခဲ့ပါတယ်။ဒီအကြောင်း Jeff Caster ရဲ့သတင်းကိုကိုကျောင်းလင်းဆက်ပြောပါလိမ့်မယ်ရှင်။
နောက်လာတဲ့မှာပဲအစ္စရေးနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်လို့ဝန်ကြီးချုပ်နေတန်ယာဟုအတွက်အခုချိန်ဟာနိုင်ငံရေးအရတော်လေးအရေးကြီးနေတဲ့ကာလဖြစ်နေပါတယ်။ဒီချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂိုလန်ကုန်းမြေဒေသကိုအစ္စရေးကပိုင်ဆိုင်တယ်လို့ပြီးခဲ့တဲ့ပတ်ကပြောခဲ့တာကြောင့်အရှေ့လက်ပိုင်းဒေသတွင်းနိုင်ငံတွေနဲ့ဥရောပသမ္မတအပါအဝင်တခြားကမ္ဘာနိုင်ငံချို့ကဝိုင်းပြီးတော့ဝေဖန်နေကြပါတယ်။သမ္မတထရမ့်ကအခုလိုပြောဆိုလိုက်ပြီးတော့ရက်ပိုင်းတွင်းမှာပဲအစ္စရေးဝန်ကြီးချုပ်နေတန်ယာဟုဝါရှင်တန် DC ကိုရောက်လာခဲ့ပါတယ်။မြန်မာကတော့ဂိုလန်ကုန်းမြေဟာအစ္စရေးပိုင်တဲ့ဒေသဖြစ်ကြောင်းသမ္မတထရမ့်ကတရားဝင်အတိအမှတ်ပြုလက်မှတ်ရေးထိုးခဲ့တဲ့အခမ်းအနားကိုအစ္စရေးဝန်ကြီးချုပ်နေတန်ယာဟုတက်ရောက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလက်မှတ်ထိုးမှုမတိုင်ခင်မနေ့ကတင်းလာနေမနေ့ပိုင်းမှာအရှေ့လက်ပိုင်းဒေသဂါဇာကမ်းမြောင်ကနေတာဝဲပစ်ဒုံးကျည်ပစ်ခတ်မှုတစ်ခုကအစ္စရေးနိုင်ငံအလယ်ပိုင်းကိုထိမှန်ခဲ့ပြီးအဲ့ဒီမှာလူ9ဦးဒဏ်ရာရခဲ့ပါတယ်။အဲဒါကြောင့်အင်မီရောမှာသမ္မတထရမ့်နဲ့ညစာစားဖို့အစီအစဉ်နဲ့ဒီနေ့ကျင်းပဖို့ရှိတဲ့ American Israel လူမှုရေးရာကော်မတီ AIPAC ရဲ့ညပတ်လည်ညီလာခံမှာမိန့်ခွန်းပြောမယ့်စီစဉ်တွေကိုဖျက်ပြီးတော့ Israel ဝန်ကြီးချုပ်နေတန်ယာဟုကမန်ကရန်ပြန်သွားခဲ့ပါတယ်။အခုလိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာကိုခံရတာနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကစိတ်မကောင်းတဲ့အကြောင်းမနေ့ကအင်ပီရိုမှာ Israel ဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ I want to begin by expressing our condolences to the prime minister and the people of Israel
ပထမဆုံးကျွန်တော်ပြောချင်တာကတော့ဒီကနေ့မနက်ပိုင်း Hamas အဖွဲ့က Israel အိမ်တွေကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဝမ်းနည်းကြေကွဲရကြောင်း Israel ပြည်သူတွေနဲ့ဝန်ကြီးချုပ်နေတန်ယာဟုကိုပြောကြားလိုပါတယ်ဒီတိုက်ခိုက်မှုကြောင်းကလေးငယ်တွေတော်တော်များများအပါအဝင် Israel အရက်သူအရက်သားအနည်းဆုံး9ဦးထဏ်ရာတွေရခဲ့ကြပါတယ်အကြမ်းဖက်မှုတံကိုခံနေကြရတဲ့ Israel ပြည်သူတွေအတွက်ကျွန်တော်တို့ကဆုတောင်းပေးနေပါတယ်အစ္စရေးအနေနဲ့ကိုကိုကိုခုခံကာကွယ်ပိုင်ခွင့်လုံးဝရှိတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပါတယ
်။အစ္စရေးနိုင်ငံရဲ့ရွေးကောက်ပွဲတွေမကျင်းပခင်နှစ်ပတ်လိုမှာအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကတော့သမ္မတထရမ့်ကအစ္စရေးကိုဆက်ပြီးတော့အားပေးနေတာနဲ့ပတ်သက်ပြီးတော့လည်းကျေးဇူးတင်ကြောင်းအင်ပီရိုမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
အစ္စရေးဟာအိမ်ပြူတော်မှာတာဝန်ယူခဲ့ကြတဲ့အမေရိကန်သမ္မတတွေတော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံပါဒါပေမဲ့သမ္မတထရန့်ထက်ပိုကောင်းတဲ့အမေရိကန်သမ္မတအစ္စရေးအတွက်မရှိခဲ့ပါဘူးအခုလည်းခမည်းကအစ္စရေးကိုအားပေးထောက်ခံကြောင်းတကြိမ်ထပ်ပြန်ပြလိုက်ပါပြီအီရန်ရဲ့နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ခဲ့တော့ကတကြိမ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိအမှတ်ပြုခဲ့ပြီးအမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုပြောင်းရွှေ့ခဲ့တော့ကတကြိမ်အစ္စရေးကိုထောက်ခံကြောင်းပြသခဲ့မှုပါတယ်ဒီကနေ့တခါထပ်ပြီးပြသလိုက်တာကတော့ဂိုလန်ကုန်းမြေဟာအစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုတရားဝင်အတိအမှတ်ပြုလိုက်တာပါပဲ
ဂိုလန်ကုန်းမြေမြေဟာ1969ခုနှစ်ကဆီးရီးယားနဲ့အစ္စရေးကြားဖြစ်ပွားခဲ့တဲ့6ရက်စစ်ပွဲမှာအစ္စရေးဘက်ကအနိုင်ရပြီးတော့သိမ်းပိုက်ခဲ့တာပါဂိုလန်ကုန်းမြေကိုအစ္စရေးကပိုင်ဆိုင်တယ်လို့ကြေညာခဲ့တာနဲ့ပတ်သက်ပြီးနိုင်ငံကတိုင်းဝိုင်းမှာရောအမေရိကန်ပြည်ထောင်စုရဲ့မူဝါဒမှာပါအငင်းပွားစရာကိစ္စတစ်ခုဖြစ်ချိန်တော်ကြအောင်ရှိနေကြတာပါဝန်ကြီးချုပ်နန်တရာဦးဟာလက်ပေးလက်ယူမှုအဂရိလိုက်စားမှုတွေနဲ့လောလောဆယ်ဆွဲချက်တင်ခံထားရတာဖြစ်ပြီးနောက်လာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲမှာနောက်တစ်ချိန်သူ့အနိုင်ပြန်ရရေးသူ့ရဲ့အတိုက်ခံဖြစ်တဲ့အစ္စရေးကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန့်စ်နဲ့အကြိတ်နဲ့ရှင်းပြနေရတာပါဝန်ကြီးချုပ်နန်တရာဦးဟာ2009ခုနှစ်ခေတ်ကစပြီးတော့အစ္စရေးနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ
်ကိုကျောင်းလင်းပါရှင်ရခိုင်ပြည်နယ်ကရက်သားတွေထိခိုက်သေးခြင်းမြောက်ဦးရှိဟောင်းအမွေအနှစ်တွေပြည်သူတွေရဲ့စီးစင်အုပ်စာတွေပျက်စီးမှုတွေနဲ့ထိတ်လန့်တုန်လှုပ်နေရတဲ့ဒေသရင်းစစ်ပွဲတွေကိုအမေရိကန်ရောက်ရခိုင်လူမှုအတိုင်းဝိုင်းနဲ့မြန်မာပြည်ပွားရန်နှစ်ချီပြီးတင်းလှန်နေကဆန္ဒပြကြပါတယ်မြန်မာတန်ယုံအမေရိကန်သမ္မတအင်ပီရိုနဲ့အမေရိကန်လွှတ်တော်ရှေ့မှာဆန္ဒပြခဲ့ကြပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်ဆိုင်ရာမြန်မာတပ်အမတ်ကြီးနဲ့လည်းဆန္ဒပြသူတွေတွေ့ဆုံဆွေးနွေးကြပါတယ်။နားဆင်ကြရအောင်ပါရှင်
။ United Nations!
ရန်နေချီတဲ့အမေရိကန်ရောက်ရခိုင်လူမှုအတိုင်းဝိုင်းနဲ့မြန်မာပြည်ပွားတွေအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာတင်းနှံနေကဆန္ဒပြခဲ့ကြတာပါ။ရခိုင်လက်နက်ကင်တပ် AA နဲ့
မြန်မာလုံခြုံရေးတပ်ဖွဲ့တွေကြားရခိုင်ပြည်နယ်တွင်စစ်ပွဲတွေကလာနေချီကြမ်းမြင့်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရှေးဟောင်းအမွေအနှစ်ကျွဲဝရာမြောက်ဦးမြို့မှာတနက်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုအမေရိကန်ရခိုင်လူမှုအတိုင်းဝိုင်းကြီးမှုတဲ့ဆန္ဒပြပွဲထွက်ပေါ်လာတာပါအမေရိကန်ရခိုင်လူမှုအဖွဲ့အစည်းရဲ့ဒုတိယဥက္ကဋ္ဌကိုသိန်းထွန်းစံကအခုလိုပြောပါတယ
်မြန်မာစစ်တပ်နဲ့မြန်မာအစိုးရနဲ့ကရခိုင်ပြည်နယ်မှာကျွန်တော်တို့အပြစ်မဲ့တဲ့တိုက်သူပြည်သားတွေကိုတပ်ဖြတ်နေတာကြီးလူနေတာကြီးအခုဖြစ်ပျက်နေတဲ့အနိုင်ကျင့်မှုတွေကျွန်တော်တို့လုံးဝရက်စဲဖို့ပါဒုတိယတစ်ချက်ကတော့ဒီအခုလိုမျိုးကျူးလွန်ထားတဲ့အမှုတွေကိုကျွန်တော်တို့ကဆိုးရရနေပြီးတော့စစ်ကြမ်းမှတ်ဒီတရားဥပဒေကိုရောက်အောင်ကျူးလွန်ထားတဲ့လူတွေကိုအပြစ်ပေးဖို့တောင်းဆိုပါတယ်နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတကာအနေနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုတိုင်းရင်းသားတွေကိုတစ်ဖက်သက်အနိုင်ကျင့်နေတဲ့ကိစ္စမျိုးကိုကျွန်တော်တို့ဖိအားပေးသွားဖို့အတွက်တောင်းဆိုပါတယ်ပြီးတော့နိုင်ငံရေးအကျဉ်းသားတွေအသေးပဲမရှိဘဲနဲ့ဖန်ထားတာတွေကိုလွတ်ပေးဖို့ပေါ့နော
်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကမြန်မာတန်ယုံရှိမှလည်းဆန္ဒပြခဲ့တာမှာတော့မြန်မာတမ်မတ်ကြီးဦးအောင်လင်းကဆန္ဒပြအဖွဲ့ကိုယ်စားလှယ်တွေနဲ့တီးခြားတွေ့ဆုံဆွေးနွေးပါတယ်။ရခိုင်ရေးဆန္ဒပြတောင်းဆိုမှုတွေကိုမြန်မာအစိုးရထံတင်ပြသွားမှာဖြစ်တယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။ဒီတွေ့ဆုံပွဲအပြီး VOA ကိုတီးတံဖြေကြားတာမှာတော့တမ်မတ်ကြီးကအခုလိုပြောပါတယ်
။သူတို့ပြောရတဲ့အချက်တွေကိုကျွန်တော်တို့ကနေပြီးတော့နားထောင်နေပါတယ်။ကျွန်တော်နားထောင်တဲ့အချိန်မှာပဲကျွန်တော်တို့အစိုးရအနေနဲ့ကလည်းသူတို့ရဲ့ပြောရတဲ့ဟာတွေပေါ့ဘလို့တုံ့ပြန်လဲကျွန်တော်အစိုးရဆောင်ရွက်နေတဲ့ဟာတွေသူတို့ရှင်းပြပါရှင်းပြလိုက်တဲ့နေရာမှာဘာတွေတူညီချက်တွေရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တည်ကျင်ရခဲ့ပါတယ်တူညီချက်ကတော့ဘာလဲဆိုတော့နိုင်ငံတော်အစိုးရကလုပ်နေတဲ့အဲကိစ္စတွေကိုသူတို့ပြောပြတဲ့အပြင်ကိုမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေအားလုံးကရခိုင်တိုင်းရင်းသားတွေလည်းအပါအဝင်ဖြစ်တယ်ဆိုတဲ့ဟာကိုနောက်ပြီးတော့တိုင်းရင်းသားတွေအားလုံးမှာတူညီတဲ့ညီမချက်တွေရှိတယ်ဆိုတဲ့ဟာကိုသူတို့လည်းလက်ခံတယ်ကျွန်တော်တို့ပြောပြတဲ့ဟာတွေကိုလည်းသူတို့နားလည်တယ်ဆိုတဲ့ဟာတွေတော့ကျွန်တော်အနေနဲ့အတိအဝင်ရခဲ့ပါတယ်တည်လည်းတည်ရတဲ့အတွက်ကြောင့်လည်းဝန်တာပါတယ်အဲဝန်တာတဲ့နေရာမှာကျွန်တော်တို့တူညီတဲ့ညီမချက်တွေကိုသူတို့ကျွန်တော်တို့ဘယ်လိုပြောလိုက်လဲဆိုတော့အတူတူလုပ်လို့ရအောင်သူလုပ်ကြအောင်ဒီလိုမျိုးလာပြီးတော့စန္ဒထုတ်ပေါ်နေမယ့်အစားကျွန်တော်တို့တိုက်ရိုက်ဆက်သွယ်ပြီးတော့သူတို့ခံစားချက်တွေသူတို့သိကျင်တဲ့ချက်တွေကိုကျွန်တော်တို့တိုင်အောင်ဆက်သွယ်ပါလို့ကျွန်တော်ပြောခွင့်ရခဲ့ပါတယ်
တိုက်ခိုက်မှုတွေအတွင်းရက်သားတွေရဲ့အသက်အိုးအိမ်တွေရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေဆုံးရှုံးနေရတာကိုအချက်လက်ခိုင်ခိုင်မာမာတင်ပြပေးဖို့မြန်မာတမ်မတ်ကြီးကတွစ်ဆုံပွဲမှာပြောခဲ့တယ်လို့လဲကိုယ်တိုင်တွစ်ဆုံခဲ့တဲ့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဥက္ကဋ္ဌကိုဦးသိန်းမောင်ကအခုလိုပြောပါတယ
်လက်ရှိမြန်မာအစိုးရကကောင်းလုပ်နေတဲ့ပေါ့ကျွန်တော်တို့ကအကောင်းမမြင်တဲ့အတွက်ဒါသူတို့အနေနဲ့အင်မတန်ဝင်းနေတယ်လို့သူပြောပါတယ်ကျွန်တော်တို့ကလည်းပြန်ပြောပါတယ်ကျွန်တော်တို့အမှန်တကယ်အောက်ခြေမှာအမှန်တကယ် ground မှာ field မှာဖြစ်ပျက်နေတဲ့ဟာတွေကအဲ့ဒီလိုပဲမကောင်းမြင်စရာတွေဖြစ်နေလို့ပေါ့လေဒါကျွန်တော်တို့ဒီလိုဆန္ဒပြအခြင်းဖြစ်တယ်ဟောဆိုကြပါစို့ရဲ့အထူးသဖြင့်တိုက်ပွဲဘာမှဖြစ်မနေတဲ့နေရာတွေမှာအပြစ်မဲ့အရသားတွေဒေဂျီပျက်စီးနေတာတွေအသက်အိုးအိမ်တွေဆုံးရှုံးခံနေရတာတွေနောက်တစ်ခါအဲ့ဒီထက်ပိုပြီးဆိုတဲ့ဟာကတော့ဒီကျွန်တော်တို့ရဲ့ရခိုင်ယဉ်ကျေးမှုအမွေအနှစ်တွေအဲဖျားပထိုးစီတွေကအစဖြက်စီးခံအဲ့လိုဖြစ်နေတဲ့အတွက်ပဲကျွန်တော်တို့ဒီလိုလုပ်ရခြင်းဖြစ်တယ်။ဒါကိုတောင်းမြင်တယ်အဆိုးမြင်တယ်ဆိုရတယ်ဒီလိုဖြစ်တဲ့အတွက်ဒီကကျွန်တော်အဲ့ဒီဟာတွေကိုဆန့်ကျင်ကန့်ကွက်တည်နေတာဆိုပြီးကျွန်တော်တို့ကပြန်ပြောပါတယ
်။တမ်မတ်ကြီးဦးအောင်လင်းနဲ့ကိုရိုင်းတွစ်ဆုံခဲ့သူတူဖြစ်တဲ့ဦးခိုင်အောင်ကျော်ကလည်းအခုလိုပြောပါတယ
်။ရခိုင်တဲမတို့ရှိတယ်ဆိုရင်အဲ့ဒီနေရာမှာပြစ်ပေါ်နှစ်ဖက်လက်နက်ကိုင်အဖွဲ့စည်းတွေဆိုတိုက်ပေါ်ခိုက်ပေါ်အေးစရောက်သေးတယ်အရသက်တရာသေးဆိုလို့လက်ခံလို့ရတယ်အိုးအေးမရှိတဲ့နေရာမှာဖျားကြောက်ကဖြိုဖျက်ဟိုလိုသိတဲ့လေဆိုတော့လက်မခံဘူးကျွန်တော်တို့လိုချင်တာဟာအဖြစ်ခဲ့ရက်စဖို့လိုချင်တယ
်မြန်မာတန်ယုံရှိမှဆန္ဒပြတ်ခဲ့ချပြီးတဲ့နောက်နှစ်မိုင်လောက်အကွာကအမေရိကန်သမ္မတအင်ဖြူရောရှိနောက်လွှတ်တော်ရှိလို့မှလည်းဆန္ဒပြတ်ခဲ့ကြပါတယ်ဆန္ဒပြတ်သူတွေကတော့လမ်းရှင်းပေးတာတွေအပါအဝင်ရဲတပ်ဖွဲ့ကလုံခြုံရေးရှာယူပေးခဲ့ပါတယ်တပ်ဆိုင်ရာပြည်နယ်တွေကလွှတ်တော်အမတ်တွေကလည်းနောက်ပိုင်းမှာတွေ့ဆုံတောင်းဆိုသွားမယ်လို့ရခိုင်အရေးလှုပ်ရှားသူတွေကပြောပါတယ်ရှင်ရခိုင်စီရေးပရိပခမြောက်ဦးပြစ်ခတ်မှုနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘကတဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်အပါအဝင်ចောင်းသားတပ်မကအဖွဲ့တွေရဲ့ထုတ်ပြန်ချက်ဟာတပ်မတော်အပေါ်ရည်ရွယ်ချက်ရှိရှိ တမင်အကွက်ချအချိန်ကိုက်ဆောင်ရွက်မှုလို့စစ်တပ်ရဲ့သတင်းစာရှင်းလင်းပွဲဆွဆွဲချက်အပေါ်ဘဂတအဖွဲ့ချုပ်အထွေထွေအတွင်းရေးမှုကလက်မှတ်ပေးချလိုက်ပါတယ်မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်မြောက်ဦးဖြစ်စဉ်ပါဝင်ရခိုင်စည်ပြည်ပခနဲ့ပတ်သက်လို့ MMDAA DLL AA စတဲ့တိုင်းသားလက်နက်ကိုင်တွေပါဝင်တဲ့တိုင်းသားမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရန်ကုန်ပညာရေးတက္ကသိုလ်ရခိုင်ကျောင်းသားတက်မကရခိုင်ပြည်လုံးဆိုင်ရာလူမှုအဖွဲ့စည်းမိဖက်အဖွဲ့စတဲ့ထုတ်ပြန်ချက်တွေဟာတမတော်ပေါ်မှာရည်ရွယ်ချက်ရှိရှိတမင်အကွက်ချပြီးတော့ချိန်ကိုက်ဆောင်ရွက်မှုဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုက္ခထဘိုးချုပ်ထွန်းထွန်းညီကအခုလိုပြောဆိုလိုက်ပါတယ
်ဒီလိုနေဆောင်တွေကနေပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ပြန်လည်ပြစ်ခတ်မှုတွေဖြစ်တဲ့နေရာမှာဂျာလေးကနေပြီးတော့အပြစ်မဲ့ပြည်သူတွေထိခိုက်နိုင်ရန်ရမှုရှိပါတယ်ဒီမြောက်ဦးရှေးအောင်ရင်ကျေးမှုနယ်မြေမှာဒီရှေးအောင်ပထိုးပြပူပစ္စည်းတွေပျက်စီးအောင်ဟာလည်းနဲ့ကြီးတွေနဲ့ပြစ်ခတ်တဲ့စတဲ့ဖြစ်ပေါ့ဒါတွေကိုဟလာရက်ဆိုင်ပေးဖို့ကျွန်တော်တို့ဘက်ကနေပြီးတော့မှအဲတပတ်တပြစ်ခတ်တယ်ဆိုတော့ထုတ်ပြန်ချက်တွေเนาะအခုလိုကြတော့မှဒီထုတ်ပြန်ချက်တွေကိုဖွဲ့စည်းတီးတီးရနေပြီးတော့ကြတော့မှเนาะတစ်ချိန်နဲ့တစ်ပြိုင်နဲ့မှထုတ်ပြန်ခဲ့တာရှိပါတယ်ဟောဒါကိုကြည့်ခြင်းအပြင်အမင်းတကာရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တယ်ဆိုတာကိုတွေ့ရှိရမှာဖြစ်ပါတယ်
ဒါကတော့နေပြည်တော်တက်မတော်စစ်သမိုင်းပြတိုင်းမှာမတ်လ25ရက်နေ့ကကျင်းပခဲ့တဲ့တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ထွန်းထွန်းညီပြောကြားခဲ့တာပါအခုလိုမျိုးဘဂတအပါဝင်ចောင်းသားတက်မကတွေအပေါ်မှာတက်မတော်ရဲ့ဆွဆွဲချက်အပေါ်ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများအဖွဲ့ချုပ်ကလက်မခံပေးချလိုက်ပြီးတော့တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ခွင့်ရေးနဲ့ဖက်ဒရယ်စနစ်တည်ဆောက်ရေးအတွက်တိုင်းရင်းသားပြည်သူတွေနဲ့တသားတဲ့ចောင်းသားတွေအနေနဲ့ယက်တီသွားမှာဖြစ်တယ်လို့ဘဂတရဲ့အထွေထွေအတွင်းရေးမှူးကိုကောင်းထက်ကျော်ကအခုလိုပြောပါတယ်
ဒီတိုင်းသားရေပေါ်မှာစစ်တပ်ကဖိနှိပ်နေလို့ကျွန်တော်အနေနဲ့ရှုမြင်ရဖြစ်တယ်။ဆက်နာကျင်စနစ်ကလည်းတည်တန်းပုံစံတပြုနဲ့တည်တန်းနေရဖြစ်တယ်။အဲ့တော့စစ်တပ်နဲ့တိုင်းသားဒီအားလုံးပါဝင်တဲ့ပြည်သူရဲ့ဂျားရဲရပြည်ခါမှာအဲ့ဒီတိုက်ပွဲမှာကျွန်တော်တို့ကပြည်သူတိုင်းသားအားလုံးပါဝင်တဲ့ပြည်သူဘက်ကပဲရက်တာဖြစ်တယ်။အဲ့တော့ဒီလိုပဲရှေ့ချောက်လဲကျွန်တော်တို့ရက်မှာဖြစ်တယ်။အဲ့တော့ဒီကနေ့ဖြစ်နေတဲ့ပြဿနာကတိုင်းဥမာအေးဆိုရင်စိတ်မကြခင်နှစ်ပိုင်းရမှပေါ်လာတဲ့တိုင်းသားတော်လိုင်းလက်နက်ကိုင်အင်အားစုတစ်ခုဖြစ်တယ်။ဒီလိုမျိုးပေါ်လာတဲ့အကြောင်းရင်းကလည်းဒါဟာဟိုတက်မတော်ကနေပြီးတော့ဒါအမျိုးသားတန်းတို့နဲ့ကိုပိုင်ပြန်တန်းကိုချိုးဖောက်ပြီးဖက်ဖက်စနစ်နဲ့တွေ့ပြီးတဲ့ဖွဲ့စည်းပုံကိုအသေးဆိုင်သားလို့ဖြစ်တယ်အဲ့တော့ဒီဖွဲ့စည်းပုံကိုမပြင်းမချင်းဒီဖွဲ့စည်းပုံကိုမဖြတ်မသိအချင်းတော့တိုင်းသားတော်လိုင်းလက်နက်ကိုင်တော်လိုင်းအားစုကြီးကပေါ်လာမှာဖြစ်တယ်ကျွန်တော်တို့ကဒီစေအောင်ဆက်နာခြင်းစနစ်နဲ့စေအောင်စုနဲ့ဖွဲ့စည်းပုံစတင်နဲ့ဘလို့အားစုမျိုးကိုကျွန်တော်တို့အနေနဲ့ထောက်ခံရမှာဖြစ်တယ်အဲ့တော့အခုလိုမျိုးသူတို့ဘက်ကပြောနေတဲ့ရည်ရွယ်ချက်ရှိရှိဆိုတာကျွန်တော်တို့ရည်ရွယ်တာရိုးချင်ပါတယ်အထူးလက်ကံလူမျိုးပေါင်းတို့ပြည်သူလူထုဒီလိုလားအပ်တဲ့မျိုးသားတန်းတို့နဲ့ကိုယ်ပိုင်ပြဌာန်းဝင်ကိုတိဆောက်မှုဒီမပြီးမြောက်သေးကာလပတ်လုံးကျွန်တော်တို့ယူရတာအဲ့ဒီပန်းနိုင်ကိုမရောက်ရအောင်ကျွန်တော်တို့လည်းပူးပေါင်းမယ်ပါဝင်မယ်ဒါကိုထောက်ပံ့မယ်ဆိုတဲ့အမြင်မျိုးရှိပါတယ
်ဒီလိုမျိုးတိုင်းရင်းသားနဲ့နှက်ကိုင်ဖွဲ့တွေနဲ့တက်မတော်ကြာစီးရစ်တက်မှာမှုတွေနဲ့တက်ဖက်ကလှုပ်ဆောင်ချက်တွေအပေါ်မှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရအနေနဲ့အလေးနက်ထားပြီးသတိထားဆောင်ရွက်တင်ပါပြီလို့ဘဂတအထွေထွေအတွေ့အမှုကသတိပေးပြောဆိုပါတယ်
ဒီကနေ့အန်ရန်ဆိုတာအစိုးရဖြစ်တော်ညာရဲ့သူ့မှာလုပ်ပိုင်ခွင့်ဘာမှမရှိဘူးဒါပေမဲ့တော့လုပ်ပိုင်ခွင့်မရှိပေမဲ့ဒီကိစ္စစစ်တပ်လုပ်နေတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ခတ်ပြီးပြောရမှာဖြစ်ပါတယ်ပြီးခဲ့တဲ့ရှေ့ပိုင်းမှာလည်းကျွန်တော်တို့ကြားပါတယ်ဒီကနေ့တိုင်းရင်းသားတော်လိုင်းကြီးအင်အားစုပေါ်မှာတက်မတော်ကထိုးဖြစ်စင်နေတာကဒီကနေ့တက်နေတဲ့လူအစိုးရ NLD အစိုးရရဲ့အမိတ်ပေးမှုတောင်ကိုပြောတာမျိုးတွေရှိပါတယ်။ဒါတွေကကျွန်တော်တို့လက်ခံလို့မရတဲ့ကိစ္စရပ်တွေပါ။ကိုယ့်အစိုးရနဲ့ကိုယ့်ပါတီရဲ့ပုံရိပ်ကိုကြောက်အောင်လုပ်နေတဲ့စစ်တပ်ကိုကြောက်ခိုင်းတင်ပြီးအဲ့တော့စစ်တပ်လုပ်နေတဲ့မဟုတ်မမှန်ကိစ္စရပ်တွေကို NLD တွေနဲ့ဒါဟာပြည့်ပြည့်စုံစုံဆန့်ကျင်ပြီးတော့ဆောင်းမြေဖွဲ့စည်းပုံဖြတ်သိမ်းရေးတိုက်ပွဲတွေမှာဟိုတက်တက်ကြောကြောပါဝင်ဖို့တင့်လျော်နေတဲ့အခြေအနေတခုဖြစ်လာပြီလို့ကျွန်တော်ကတော့အဲ့လိုကြံပြုချင
်အခုနောက်ဆုံးအချိန်စစ်ဘေးစစ်ဆောင်ဒုက္ခတွေဒီ2000ကျော်အတွက်ဘေးကင်းလုံခြုံရေးနဲ့အရေးပေါ်စာနယ်ရေးခါတွေလိုအပ်နေပါတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး REC က VOA မြန်မာပိုင်းကိုပြောဆိုထားပါတယ
်မဆွမောမရှင်2009နှစ်စီချမှတ်ခံထားတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံတင်သွင်းထားတာကိုနိုင်ငံတော်တရားရုံးချုပ်ကဒီကနေ့မတ်လ26ရက်နေ့နေပြည်တော်မှာကြားနာမှာဖြစ်ပါတယ် Writer သတင်းတောက်နှစ်ဦးရဲ့အမှုအပေါ်အောက်တရားရုံးတွေရဲ့အမိန့်စီရင်ချက်တွေဟာဥပဒေကြောင့်အရမှန်ကန်မှုမရှိတဲ့အတွက်တရားရုံးချုပ်အနေနဲ့ပြင်ဆင်ပြီးမှန်ကန်တဲ့တရားစီရင်ရေးဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်း CPJ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးက VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်အစုံတင်ဆက်ပေးပါပါရှင်။
ဗြိတိသျှ ကိုလိုနီ လက်ထက်ကလေးက ချမှတ်ထားတဲ့ အစိုးရ လျှို့ဝှက်ချက် ဥပဒေ နဲ့ ရိုက်တာ သတင်းတောက် ကိုဝါလုံး နဲ့ ကိုကျော်စိုးတို့ 2ဦးကို 2018 ခုနှစ် စက်တင်ဘာလ 3 ရက်နေ့က ရန်ကုန် ခရိုင် တရားရုံးက နေ ထောင်ဒဏ် 9 နှစ်စီ ချမှတ်ခဲ့တာပါ ဒီစီရင်ချက်နဲ့ပတ်သက်လို့ ရန်ကုန် တိုင်းတရားရုံးမှ ရိုက်တာ သတင်းတောက် 2ဦးက အယူခံ တင်သွင်းခဲ့ပြီး ဇန်နဝါရီလ မှာ တရားရုံးက အဲ့ဒီ အယူခံကို ပယ်ချခဲ့ပါတယ် အခုနောက်ဆုံးအဆင့် အယူခံကို နိုင်ငံတော် တရားရုံးချုပ်ကို တင်သွင်းခဲ့ပြီးတဲ့ နောက် ဒီကနေ့အင်္ဂါနေ့နေပြည်တော်မှာသူတို့နှစ်ဦးရဲ့အမှုကိုလက်ခံကြားနာမှာဖြစ်ပါတယ်။ရိုက်တာသတင်းတောက်တွေအနေနဲ့ဥပဒေကြောင့်အရပြစ်မှုကျူးလွန်ခြင်းမရှိဘဲအောက်တရားရုံးတွေကစီရင်ချက်အမှားတွေကိုချမှတ်ထားတဲ့အတွက်အခုနိုင်ငံတော်တရားရုံးချုပ်အနေနဲ့ဥပဒေနဲ့အညီမှန်မှန်ကန်ကန်ပြင်ဆင်ဆောင်ရွက်မယ်လို့မျှော်လင့်ကြောင်းနယူးယောက်ခြေစိုက်
CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးစတီဗတ်လာကဗီအိုအေကိုခုလိုပြောပါတယ်။ရိုက်တာသတင်းတောက်တွေရဲ့အမှုမှာအဓိကအရေးပါတဲ့သက်တည်ထွက်ဆိုချက်တွေပေါ်မှာလဲကျွန်တော်တို့ကယုံကြည်မရှိပါဘူး။သူတို့လွတ်မြောက်တက်ပါတယ်။သူတို့ရဲ့ရှင်းနေတွေဘက်ကအကျိုးသိမ်းအကြောင်းသိမ်းပြန်ပြီးတော့တင်ပြထားတာလည်းရှိပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့သူတို့ရဲ
သိခင်ကမှထောင်ဒဏ်နှစ်နှစ်ပြည့်လို့လွတ်မြောက်လာတဲ့ဒူရဲမူဟောင်းမိုးရနိုင်ကသူ့ကိုအမှုနဲ့ပတ်သက်ပြီးလိန်လေထွက်ဆိုဖို့မြန်မာရဲတပ်ဖွဲ့တာဝန်ရှိသူတွေကညွှန်ကြားခဲ့ကြောင်းမတ်လ9ရက်နေ့က7နှစ်တရင်ကြာနေရဲ့ဟီရိုသူရဲကောင်းစုကိုလက်ခံရရှိခြင်းအများပြည်သူရှေ့စင်မြင့်ပေါ်မှာအခုလိုပြောသွားပါတယ
်။တရားရုံးကိုတက်တည်မထုတ်ခင်မှာကျွန်တော်ချုပ်ထဲမှာရှိတာပေါ့နော်။အဲချုပ်ထဲမှာရှိတယ်။မနေ့ကတက်တည်ထွက်မယ်။ဒါမမရပေါ့။20ရက်နေ့အဲ့ဒီကဒါထွက်မယ်။19ရက်နေ့မှာကျွန်တော်ဒါ CID ကအရာရှိတွေကဘယ်လိုထွက်ပါဆိုပြီးတော့လာပြီးတော့တင်ကြားခံရတာပေါ့နော်။အဲသူတို့ရှိမှာတော့ကျွန်တော်ဒီတရားရုံးနေအများကြီးတက်တည်ထွက်ခဲ့ပူပါတယ်ကျွန်တော်လည်းလားနားလဲပါတယ်ကျွန်တော်ဒီလောက်ပဲပြောလိုက်တာဒါပေမဲ့သူတို့ပြောတာတွေကတော့ကျွန်တော်ထွက်တဲ့တရားရုံးမှာထွက်ဆူခဲ့တာနဲ့ဆန့်ကျင်တဲ့ဟာတွေကိုထွက်ခိုင်းတာပ
ါအခုလိုဒူရဲမူဟောင်းမိုးရနိုင်ကရိုက်တာသတင်းတောက်တွေကိုရဲဘက်ကအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းအမှန်တိုင်းထွက်ဆူချက်အထက်အရာရှိတွေကစေခိုင်းလို့လုပ်ရတယ်ဆိုတဲ့ပြောဆိုချက်အမှန်တွေကိုနိုင်ငံတော်တရားရုံးချုပ်အနေနဲ့ကြားလိမ့်မယ်လို့မျှော်လင့်ကြောင်းစတီဗ်ဘတ်လာကပြောပါတယ်အောက်တရားရုံးတွေကနေရိုက်တာသတင်းတောက်နှစ်ဦးရဲ့အမှုကိုကင်တွယ်စီရင်ဆုံးဖြတ်ချက်တွေမှာဥပဒေကြောင်းအရအငင်းပွားစရာတွေရှိနေတဲ့အတွက်နိုင်ငံတော်တရားရုံးချုပ်အနေနဲ့ဒါတွေကိုသုံးသပ်ပြီးမှန်မှန်ကန်ကန်စီရင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကဗီဒီယိုကိုပြောပါရယ်
။ဒရင်တော့ဒီဖြစ်တဲ့အတွက်တယ်လီဖုန်းမီထဲမှာတွေ့တဲ့ဥစ္စာတွေကဒါတကယ်ပြည့်ဝတဲ့အဆင့်ရှိသလားမရှိဘူးလားပေါ့နော်။ဥပမာအချင်းကျွန်တော်ပုတ်ရဟမင်းကြီးရဲ့ခီးစဉ်ဆိုလို့ရှိရင်ကျွန်တော်တရင်စာထဲမှာတော့ထည့်ပြီးတော့ကြီးညာထားတဲ့ဥစ္စာတွေဖြစ်တယ်လေ။အဲ့တော့အဲ့ဒီလိုမျိုးသတင်းတောက်တယောက်အနေနဲ့ဒါသတင်းအချက်လက်ခိုင်မာဖို့အတွက်ပြုဆောင်ထားတဲ့ကိစ္စတွေနောက်ပြီးတော့တခါ AE နဲ့ဆက်သွယ်တဲ့ဖုန်းနံပါတ်တွေတွေ့တယ်။နောက် ENC နဲ့ဆက်သွယ်တဲ့အရေးကြီးတဲ့ဖုန်းနံပါတ်တွေသတင်းတောက်ကတော့သတင်းဖြစ်လာပြီဆိုလို့ရှိရင်သတင်းခိုင်မာမှုရအောင်အချက်လက်တွေစုဖို့အတွက်သူ့မှာတယ်လီဖုန်းနံပါတ်တွေရှိဖို့လိုတယ်။ဒါတွေတွေ့ရုံနဲ့တင်ဒီမှုမှာသုံးသပ်ဆုံးဖြတ်ထားတဲ့အချက်လက်တွေကအမှားယူနေတယ်ဆိုတာတွေကိုထောက်ပြနိုင်မယ်ဆိုလို့ရှိရင်တော့တရားရုံးချုပ်ကနေပြီးတော့ဒါတွေကိုထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဒါ့အပြင်အမှုနဲ့ပတ်သက်လို့တက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကို PRP အရေးယူအပြစ်ပေးခဲ့တာတွေရှိတဲ့အပေါ်မှာရိုက်တာသတင်းတောက်တွေဘက်ကအမှုနဲ့ပတ်သက်လို့အပြစ်အဝခုခံခြေပောက်ခွင့်ရခဲ့သလားဆိုတဲ့မေးခွန်းအပေါ်မှာလည်းနိုင်ငံတော်တရားရုံးချုပ်ဘက်ကထည့်သွင်းစဉ်းစားတင်ကြောင်းဦးမင်းလွင်ဦးကပြောပါရယ်။သူတို့နှစ်ဦးကိုသမရရဲ့လူငယ်ချမ်းသာကွင်းနဲ့ချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတောင်းဆိုနေပေမဲ့သူတို့ရဲ့အမှုကိုတရားရုံးဘက်ကကင်တွယ်နေတဲ့အတွက်ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတုံ့ပြန်ပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်မတ်လ26ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက် American 3 Indian English စာအပတ်စဉ်ကဏ္ဍတွေတဲမှာတော့
အဓိကတော့အလုပ်တစ်ခုကိုစလုပ်ဖြစ်အောင်ပဲကျွန်တော်ကအားပြီးစလုပ်ဖြစ်ပြီဆိုလို့ရှိရင်ဒါကိုဈေးကွက်ကိုဝင်တူရမယ်ဝင်တူရမယ်ဆိုတ
ော့စပွားရေးစီစဉ်မှာနားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာတော့သုတဆုံလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ဆက်ပေးမှာပါအခုတော့သတင်းပေးပို့ချက်တခုကိုအရင်ဆုံးပြောပြချင်ပါတယ်တနင်္သာရီတိုင်းကော့တောင်းမြို့ရေပြင်မှာမတ်လ24ရက်နေ့ကကျပ်34ဘီလီယံကျော်တန်ဖိုးရှိတဲ့ ice မူးယစ်ဆေးဝါးတွေတင်လာတဲ့လှေဒဇင်းကိုလှေလုံသား9ဦးနဲ့အတူမြန်မာရှေ့တက်ကဖမ်းခဲ့ပါတယ်။ဒါဟာထိုင်းကိုဝင်နိုင်မဲ့မူးယစ်ဆေးဝါးလို့ယူဆပြီးထိုင်းနိုင်ငံမှာလုတ်တဲ့ရေလုံသားတွေကြားမှာလဲ ice လို့ခေါ်တဲ့မူးယစ်ဆေးဝါးတုံးဆွဲမှုတွေလွန်ခဲ့တဲ့နှစ်နှစ်ကျော်ကစပြီးခက်ဆိတ်ဆိတ်ဖြစ်လာတာမို့စိုးရင်စရာကောင်းလာတယ်လို့အလုတ်သမားရေဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
တနင်္လာရီတိုင်းကော့တောင်းရေပြင်မြောက်တော်ဝင်ကျွန်းအနောက်ဘက်မိုင်နက်10ခန့်အကွာမှာ ice လို့ခေါ်တဲ့မူးယစ်ဆေးဝါးတွေအများအပြားတည်ဆောင်လာတဲ့လှေဒဇင်းကိုမြမရေတက်မတော်ကစစ်ရေရင်နဲ့စစ်ဆေးပြီးဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားနဲ့မှတ်တမ်းရေးတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။ဟုတ်လေ။ကိုယ်ကဒါအများဆုံးပဲဒါပထမဆုံးကြီးဒီနယ်စပ်မှာမိရပါလေ။ဟုတ်ပြီးတော့သူတို့ကအခုဒီရေတုံးနဲ့အရင်တော့ဗန်နတိနောက်ကိုပြီးပြီးတော့ဗန်နတိလုတ်ခလိုက်ဆိုတာမသိဘူး။နောက်ပြီးတော့ဒီဘက်အချမ်းကိုစဉ်းစားရကြတာဒီဘက်အချမ်းကိုဝင်နေတဲ့ဒီကျွန်တော်ပြောတဲ့မြေဆေးဝင်တဲ့ပတ်သက်တဲ့ဟာတွေကဒါဆိုတရားပဲတောက်ဆောင်ဝင်နေသလားဆိုတဲ့ဟာမျိုးအဲ့လိုဖြစ်ပြတွေးရတယ်ဖြစ်လာပြီပေါ့နော်။သူကနေတာမို့ကြက်သုံးလို့ဒီအရင်ကြောဆိုတာဒါလူချမ်းကြီးသေးရတာပေါ့နော်
။ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ထိုင်းမူရဲ့နေနေရေးအဖွဲ့တွေကမြောက်ပိုင်းတခွင်ပိတ်ဆို့ဖမ်းဆီးမှုတွေဇက်တိုက်လှုပ်ဆောင်နေတဲ့အတွက်မူရဲ့ကုံတွေတွေဟာမြန်မာနိုင်ငံကော့တောင်းဘက်ကနေထိုင်းနယ်ဇက်ကော့ချန်းစီကိုမူရဲ့စေဝါးတွေလမ်းကြောင်းပြောင်းပြီးတဲဆောင်လာနေတာတွေ့ရတယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်။ထိုင်းနိုင်ငံနဲ့နီးတဲ့ကော့တောင်းရေပြင်မှာဖမ်းမိတဲ့မူရဲ့စေဝါးတွေဟာမလေးရှားတို့အင်ဒိုနီးရှားတို့ဘက်ကိုဆက်လက်ပို့ဆောင်မဲ့အခြေအနေတွေရှိတဲ့အကြောင်းနဲ့မူရဲ့စေဝါးနဲ့အတူဖမ်းမိခဲ့တဲ့ရေလုံသား9ဦးကိုတော့မြန်မာအနာပိုင်းတွေကမတ်လ25ရက်နေ့မှာကော့တောင်းရဲစခန်းမှာဖမ်းဆီးပြီးအရေးယူထားတယ်လို့ဆိုပါတယ်။ဒီလိုမြန်မာဘက်ကနေလာတဲ့မူရဲ့စေဝါးတွေကြောင့်ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းရေလုံသားတွေကြားမှာလည်းမူရဲ့စေဝါးတုံးဆွဲမှုတွေများလာတယ်ဆိုပြီးဦးမင်းဦးကပြောဆိုခဲ့ပါတယ်
။အဓိကမလေးစားတော့ပြောရဆိုတာတစ်ခါတည်းကဒီဟာဒီထိုင်းကဦးတည်ရတယ်ဆိုကျွန်တော်အထင်တယ်။ဒါကြောင့်စက်ချက်မယ်ဆိုရင်တော့ဗျာဟိုဘက်ကသူ့အနေနဲ့သူစင်ရင်းနဲ့အဲ့လိုဖြစ်မှာပေါ့။ဒီကတော့ထိုင်းဘက်ကဘာလို့တော့မလေးရှားကြီးကြောက်လို့ဆိုတာဘယ်သူမှမဖြစ်နိုင်ဘူး။လမ်းမှာကတော့ဆိုတော့ဖြစ်မှာဒီတောက်ဆောင်ကစစ်ဆေးဖို့ဟာရအကောင်ကရှိများလေ။ဒီလိုမှမှာဆိုလို့ရှိရင်ညီမဒီသားတွေအကုန်လုံးတော်တော်လေးကိုများလာအခုမှမဟုတ်ကျွန်တော်တို့ရှင်မနှစ်နှစ်ကျော်လောက်ဖြစ်မှာလေ။အားကြီးသေးတာ။ဒီတော့ကဒီရဲဆိုတဲ့ဟာဒီပတ်ခံရှိတဲ့လူတွေမှာတုံးနိုင်တာကြာ။အဲဒါဆေးရကြီးလို့လေ။အခုနောက်ပိုင်းကျတော့ဒီဟာကိုဒီရေလိုသားတွေရဲ့ရှားမှာတွေ့လာတယ်။ဒါပေမဲ့အဲ့ဒါလည်းရေးကြီးဆုံးပဲ။မနစ်ကအနည်းစားပိုင်းတော့မှာเนาะကျွန်တော်တို့ဒီဘက်မှာဖြစ်သွားရဆိုတော့ရှင်ဒီသမားကြီးသားတယောက်ကသူရတဲ့တက်ကန်အကွာ1,300ဘူးအကုန်လုံးဝယ်လိုက်ပြီးတော့အဲဒီနေရာကိုအဝရှိကြီးပြေးလိုက်တာပေါ့เนาะဘယ်လောက်ကြီးဖြစ်နေလဲ
ကော့တောင်းရေပြင်မှာဖမ်းမိတဲ့မူရစီဝါရီနဲ့ပတ်သက်လို့မြမအာနာပိုင်နေဘက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
မအေးအေးမှာပါရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုဒေါ်လာလာတန်ကကောက်နှုတ်တင်ပြပေးမှာပါရှင်
Is Shwima out in the cold? Ushima wanjin kaniya bila sure gongji ne Frontier မြန်မာမှာမလ25ရက်နေ့ထုတ်ဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်။ February 28ရက်စောစောပိုင်းကပြည်တော်စုလွှတ်တော်ရှိ NLD အမတ်တွေအနေနဲ့NLD ပါတီဥက္ကဋ္ဌထံကမမျှော်လင့်ပဲအမိန့်ရရှိခဲ့ကြတယ်လို့အစချီရေးသားထားပါတယ်။အဲဒါကတော့ဦးရှိမဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တဲ့လွှတ်တော်ရဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်တည်တံ့ပြန်တွေးရေးအဆိုကိုကန့်ကွက်ဖို့ဖြစ်ပါတယ်။အဲဒီနေ့မနေ့ထီတော်ဦးရှိမဟာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ရဲ့မဟာမိတ်လို့အများကယူဆခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီနေ့ကအခြေအနေရှုပ်ထွေးလာတဲ့အတွက်လွှတ်တော်လဲ15မိနစ်နောက်ကျပြီးစခဲ့ရပါတယ်လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကပြည်တော်စုလွှတ်တော်ကိုဥရွှေမန်းဥဆောင်နဲ့ကော်မရှင်ကိုနောက်ထပ်တစ်နှစ်တည်တန်းတိုးမယ်မတိုးဘူးဆိုတာကို၃ချိန်တိုင်မေးခဲ့ရမှာမေးတိုင်းလဲလွှတ်တော်အမတ်တွေထံကဘာအစမ်းမှမထွက်ခဲ့ပါဘူးမဲခွဲဆုံးဖြတ်ရမှာတော့ကန့်ကွက်တဲ့အမတ်ပေါင်း955ဦးရှိပြီး20ကသာထောက်ခံခဲ့ကြပါတယ်။10ဦးကတော့မင်းမပေးပဲနေခဲ့ကြပါတယ်။ဒါကြောင့် NLD စီးပွားရေးဘူကော်မတီအတွင်းမှူးဟောင်းဦးမင်းခင်ကကော်မရှင်အနေနဲ့ခိုင်းလို့စက်တန်းတိုးလိမ့်မယ်လို့အဲ့ဒီအနေအထိလူတိုင်းနှိပါကယူဆခဲ့ကြတဲ့အတွက်ဘယ်လိုဖြစ်တာလဲလို့မိကွန်းထုတ်နိုင်တဲ့အကြောင်း Frontier ကပြောခဲ့တယ်လို့ဆိုပါတယ်။အသက်80နှစ်အရွယ်ရှိပြီဖြစ်တဲ့ဦးရွှေမဟာသတင်းသုံးပါစောစောကပြည်တော်စုကောင်းကျိုးဆောင်ပါတီအစ်စ်ကိုကော်မရှင်အဖွဲ့ဝင်ဆန်တူးနဲ့ဖွဲ့စည်းလိုက်ပါတယ်။ညာတွင်ချင်းဆိုသလိုပဲ NLD မဟာမိတ်ကနေပြိုင်ဘက်ပါတီဖြစ်ခဲ့တယ်လို့လွှတ်တော်မတ်တွေက Frontier ကိုပြောခဲ့ပါတယ်။ဥရှိမိုင်းရဲ့ကော်မရှင်ဟာဥပဒေဂျန်ဝီရေးဆွဲရမှာနဲ့အထူးကိစ္စရပ်များနဲ့ပတ်သက်လို့အကြံပေးခဲ့ရမှာနိုင်ငံရေးပြောကကင်းဖို့လိုအပ်ပါတယ်။ခုတော့ပါတီစည်းအနေနဲ့ဒီကန္တမှာဆက်ပါဝင်နိုင်ဖို့မဖြစ်နိုင်တဲ့အခြေအနေကိုရောက်သွားတယ်လို့လည်းအမတ်တွေကထောက်ပြကြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ခင်မင်နဲ့စစ်ဘိုလ်ချုပ်ဟောင်းတူဖြစ်တဲ့ဦးရွှေမန်းကိုနိုင်ငံရေးမှအရေးပါတဲ့ကဏ္ဍမှာပါဝင်စေခဲ့တဲ့2016မှာဒီကော်မရှင်ဖွဲ့စည်းခဲ့ခြင်းဟာစိတ်ဝင်ကွဲမှုတွေကိုဖြစ်စေခဲ့ပါတယ်။ကော်မရှင်ကိုလည်းလွှတ်တော်တက်ကိုယ်စားလှယ်တွေကဖွဲ့စည်းပုံနဲ့မကိုက်ညီကြောင်းပြောပြီးကန့်ကွက်ခဲ့ကြသလိုလူ့အခွင့်အရေးအုပ်စုတွေကလည်းရွေးကောက်ခံမဟုတ်တဲ့ပုံကိုယ်တူကိုအစိုးရကိုစားဘာကြောင့်ဥပဒေချမ်းရေးဆွဲခွင့်ပြုခဲ့တယ်လဲဆိုတာကိုမေးခွန်းထုတ်ခဲ့ကြပါတယ်။ဥရှိမန်းနေနဲ့သူသဘောလျောက်မနှုတ်ထွက်နိုင်ပြီးကော်မရှင်ကိုဖျက်သိမ်းခံလိုက်ရတာဟာဒေါ်အောင်ဆန်းစုကြည်နဲ့ဥရှိမန်းကြားအစီမပြေမှုကိုလူလူရှေ့ချပြလိုက်တဲ့တက်တဲ့အထောက်ထားလို့ဆိုနိုင်ပါတယ်။ဥရှိမန်းကတော့ Frontier ရဲ့မေးခွန်းတွေကိုအီးမေးလ်နဲ့မလ17ရက်နေ့ကတုံ့ပြန်ခဲ့ရမှာတော့ခုလိုမဲခွဲဆုံးပြလိုက်တာဟာသူ့အတွက်အံ့အားသင့်စရာဖြစ်ခဲ့ပေမဲ့လို့လေဒီလိုဖြစ်တဲ့အတွက်ကြောင့်သူ့အတွက်ရော NLD အတွက်ရောပြည်သူတွေတက်ပါအကျိုးရှိတဲ့အကြောင်းနဲ့နိုင်ငံရေးနဲ့ပုဂ္ဂိုလ်ရေးဆက်ဆံမှုတွေကိုခွဲခြားနိုင်ဖို့အရေးကြီးကြောင်းသူ့ရဲ့အီးမေးလ်မှာဖော်ပြထားတယ်လို့ Frontier မြန်မာရဲ့ဆောင်းပါးမှာရေးသားထားပါတယ်
ရရှိရခင်နိုင်ငံရေးအရကိုယုံကြည်ရပေါ်မှာယက်တီလှူရှားပြောဆိုရပေါ်ဖန်စီအေးယူခံရသူတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်စီခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘယ်လိုပုံမှောက်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာတော့နိုင်ငံရေးကျင်းသားအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမယ်သရရှင်တွေကိုကြိုလိုပါတယ်။
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာပါ။အသစ်တီးခံပါရှင်။အခုတော့ American 3 EDN အင်္ဂလိပ်သင်ကားစာကိုပို့ချပေးမှာပါ။ဒေါ်လာလတ်တန်းကတင်ဆက်ထားပါရစေ
။
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့အီဒီမ်ဆိုရဲတော့ဘာအီဒီဘေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပါစက်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေကြီးအကူအညီပေးပါမယ်လို့ကြီးပေးခဲ့တယ်ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲသူကြီးလည်းအတော့ကိုဒုက္ခရောက်နေလေလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတမရှင်ခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအပေါ်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတိတိတသားတိုးတက်လာတယ်လို့ဝင်းမာလာအလူကျော်လုပ်ငန်းပတ်ရှင်ကမှတ်ချက်ပေးပါတယ်အစာပြေလုပ်ငန်းတစ်ခုအတွက်ဘာတွေရင်ဆိုင်ရပါသလဲဆိုတာကိုဝင်းမာလာအလူကျော်လုပ်ငန်းပိုင်ရှင်ဒေါ်ဝင်းဝင်းသိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်အလူကျော်ကိုကိုယ်တိုင်စိုက်ပျိုးထုတ်လုပ်ဖို့အတွက် organic ပေါ့နော် organic စိုက်ပျိုးထုတ်လုပ်ဖို့အတွက်လည်းတာဝန်ရှိတဲ့သူတွေစီကအကူအညီယူတယ်ထုတ်တယ်ဒါကိုပိုင်စီးပွားရေးတစ်ခုအစာပြိုးလှုပ်တဲ့ခါမှာအနာပိုင်တွေဘက်ကလှုပ်ထုံးလုံနေအရာပေါ့နော်ဟိုအကူအညီလောက်ကန်ရလွယ်ပါသလားရှင
်အခုနောက်ပိုင်းကလေတော်တော်လေးကိုလွယ်ကြည့်ရတယ်ရှင်ကျမကဒီအကျမမကနေရာသာသာချင်လေးတစ်ချင်ရှိတယ်ဒါပေမဲ့ကျမကစိုက်တူးမျိုးစိုက်ကြည့်ချင်တယ်ဒါပေမဲ့မစိုက်တော့လုံးဝစိုက်တူးမျိုးကိုနေကဟိုဘာမှမဆိုင်ဘူးမသိဘူးပေါ့လားအဲ့တော့ကဒါပေမဲ့ကျမကသာသနာတော့ပါတော့ဒါလေးဆက်ဆက်ကြည့်ချင်တယ်ဆိုတော့ကျွန်မဆိုက်သွားဖို့ FDA ကအကူတက်ကူကောင်းတော့သူကတစ်ဆိုက်ကြည့်လို့အကူကြီးတောင်းသူတို့ဌာနချင်းအကူကြီးထိပေးတာအရင်ကလွယ်ကူပါတယ်သူတို့ဌာနတစ်ခုနဲ့တစ်ခုပြန်ထိပေးတယ်သူကလည်းတခါဆိုက်ကြည့်လို့အကူကြီးတောင်းပေးတယ်နောက်ပညာရှင်တွေကတခါလည်းခေါ်လာပေးတယ်ခေါ်လာပေးပြီးကျွန်မအဲ့ဒီလေးချင်းနဲ့ကျွန်မမျိုးကိုကြားပြီးလေးပြီးတော့ဆန်းတက်တယ်နောက်ဆိုက်ပြိုးဆိုက်ပုံပြိုးပုံအစားသင်ပေးတာအာလုပညာရှင်ကခေါ်လာခဲ့ပြီးအာလုပညာရှင်ကလည်းကျမကတောင်လေးတောင်လေးတောင်အောက်ကရှိုးတစ်ခုရှိတော့ရှိုးတစ်ခုကမြင်ရတာမြည်ပြီးတော့ကအားလေးနဲ့မတင်တော့ဘူးသူကလုံးဝတောင်ပေါ်အားပြီးတော့ကျမအဲ့တောင်ပေါ်သူပြောတဲ့အတိုင်းပဲအခုပြင်ဆင်လိုက်ပြီပြင်ဆင်အားလေးဆန်းဆိုင်နေပြီ
အဲ့တော့ဒီအနာပိုင်းနေဘက်ကအခုညရောက်တော့ငွေကြေးပေးရတာမျိုးတွေရှိပါသလား
လုံးဝမရှိပါဘူးရှင်အဲ့ဒါတော့လုံးဝကျမလုံးဝမှန်မှန်ကြီးပြောရပါတယ်လုံးဝသူတို့စီးနေတဲ့သူတို့ပြန်လာတယ်လုံးဝတို့တို့ကအခုအသေးစားပေါ့နော်ကျမဆိုအလက်စားလားအသေးစားအဲ့ဒီလိုရန်ထုတ်ချို့ပေါ့တော့ကိုတို့ဦးတည်ပြီးတော့ညာပြီးခုနေပြီးတာဆိုတော့ဒါလည်းအားပေးတယ်ပေါ့နော်ဒေတာမှရှိတဲ့လုံလုံအသေးရနေအအလက်ကလေးချင်းအလက်ကလေးရအသေးကလေးချင်းဆိုတော့အခုတော်တော်လေးအားပေးတယ်တော်တော်လေးနဲ့အားပေးနေချင်းအာဆိုင်ကတော့ကျမကိုတို့အားပေးလို့လည်းကိုကနည်းနည်းလေးရေးရေးလေးဆက်ချင်တယ်နည်းနည်းကျမအားလို့အကြောင်းတော့ဝါနားမလဲဘူးကျမအားလို့ကြော်ပဲထုတ်တာအားလို့ဆက်ချင်လို့ငုံဆက်ချင်မှရှိတယ်နည်းနည်းကျမဆန်းဆိုင်ချင်တယ်ဆန်းဆိုင်တဲ့အချိန်မှာလည်းဒီအားလေးရင်းကိုကျမကအဲ့ဒီကိန်းနေလို့ရင်းကောင်းမျိုးပြန်ကြည့်အောင်ကျမတစ်ခါလည်းဆိုင်ချင်တယ်အခုကဒီကြီးကိုတို့ကလုံးဝ organic ဖြစ်နေမှာမလားGPA ဆိုတဲ့အဲ့ဒီကျမကလေးရအောင်ဆိုက်ဖို့ကျမကလုံးဝအားထိုင်အားထုတ်ခိုင်းတယ်ကျမအဲ့ဒီသူမှားတဲ့အတိုင်းသတိနဲ့ပြန်နိုင်လို့ရပြီးပြီးတော့ဆန်းတက်တဲ့အကုန်တစ်ခွဲခန်းနဲ့အကုန်ပို့တယ်စစ်တယ်အကုန်လုံးထုတ်ထားတယ်
ဟုတ်ကဲ့ပါရှင်အဲ့တော့အခုဒီအလူကြော်ကလည်းအရသာတစ်ပါနောက်တစ်ခုကျွန်မသိထားတာကဒါထိုင်းနိုင်ငံဘက်မှာစပြီးတော့ဟိုဈေးကွက်ဆဆန်းနဲ့လို့လည်းသိရပါတယ်ဆိုတော့ထိုင်းနိုင်ငံမှာဟိုဈေးကွက်ပို့ရတယ်ဆိုတော့သူများနိုင်ငံဆိုတဲ့ခါရောက်တော့
FDA တို့ဘာလို့ပို့ပြီးတော့ဆက်ရမယ်ထင်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာဈေးကွက်ထိုးဖောက်တော့ရအဆင်ပြေပါသလားရှင့်အဲ့အခင်းတွေဘယ်လိုရှိလဲဆိုတော့ဟိုကျမတို့မြန်မာနိုင်ငံကဒီကျမကပါလို့တခုပြည်လေးစင်နေတဲ့ပေါ်ချောင်ကောင်းလိုက်ချင်တယ်ပေါ်ပေါ်လေးနဲ့များများလေးရအောင်ကိုကျမအကောင်းဆုံးအတန်းနဲ့အတန်းချင်းဆုံးအကောင်းဆုံးတော့တက်ချင်ကျမထုတ်ထားတယ်ကျမအပေါ်ချောင်ကောင်းမရှင်းအောင် အလူကျော်တဲ့စီကအစမတန့်ဘူးအဲငယ်ကြီးဆိုလည်းအဲကျမကြီးဘာမှမကြမ်းဘူးအဲ့လိုတကယ်အဲ့လိုမျိုးဟာလေးမျိုးကိုသူတို့ကပို့ပြီးတော့ဟိုချစ်တယ်ဒါပေမဲ့ကျမကကြတော့လုံးဝကို quality ပိုင်းရောအဲ့ဒီငယ်ကြီးပိုင်းကအစစီပိုင်းကအစကျမလုံးဝကိုအဟောင်းနဲ့မတုံးဘူးလုံးဝကရက်စားတည်းရှင်းပလိုက်တယ်ဒါငယ်ကြီးမျိုးဆိုတော့ကျမကလုံးဝကိုအဲ့လိုမျိုးတစ်စီလိုကောမတစ်စီလိုပြန်ပြီးကျမအရသာဆက်တယ်အဲ့ဒါကလုံးဝဟိုသိနေတာပေါ့နော်အဲ့အဓိကတော့မြေကြီးရဲ့မှုချတာကျမအဲ့ဒီ sensitive ရှိတယ်အဲ့ဒီမှာအပိုင်းကိုကျမအများကြီးခရီးဆိုင်ထားတယ်ငါ packaging ပိုင်းလည်းအဲ့လိုမျိုးပဲအဲ့အပြော့မတော့အဲ့အပြော့ဆိုလို့ရှိရင်အဲလေးမလုံးတာကြီးကြားရတာဟာကြီးမကောင်းအဲ့တော့ကျမကအဲ့ကိုလည်းလုံးဝကို quality အကောင်းဆုံးသုံးထားတယ်ဟုတ်ရယူရီးယားထပ်ပိုင်းမှာဆိုလို့ရှိရင်အဲအခုခိုင်းနိုင်တဲ့ FDA အစ်စ်ခံထားတယ်ကျမအစ်စ်ခံထားတယ်ဒါနဲ့ကျောင်းတွေမှာတော့အခု
ဒေါ်ဝင်းဝင်းသိန်းတို့အနေနဲ့ကဒီအလူကျော် business ကလည်းအစပြုကစားပဲရှိသေးတယ်နော်သိမကြသေးပါဘူးဆိုတော့ခရောက်တော့ဒီအစပြုလုပ်ငန်းပေါ့နော်လုပ်ငန်းဒီကိုပိုင်စီးပွားရေးလုပ်ငန်းအစပြုမဲ့သူတွေကိုဘာများအကြံပေးချင်ပါသလဲရှင
်ဘာများအကြံပေးချင်လဲဆိုလို့ရှိရင်အဓိကတော့အလုပ်တစ်ခုကိုစလုပ်ဖြစ်အောင်ပဲကျွန်မကအားပြီးစလုပ်ဖြစ်ပြီးဆိုလို့ရှိရင်ဒါကိုဈေးကွက်ကိုဝင်ပြီးရမယ်ဝင်ပြီးရမယ်ဆိုတော့ချင်ပါကိုရလုပ်ငန်းလိုအပ်ချက်အဲကျမရင်းနဲ့မြင်းရတဲ့ထောက်ခံချက်လုပ်ငန်း license အကုန်လုံးကျမဘက်ကအကုန်လုံးကို deploy ဖြစ်ပြင်ဆင်တာကိုရလုပ်ငန်း product တွေထွက်လာတယ်စစနာမှာကျမချက်ချင်းပဲကျမရင်းအစစ်ခံတယ်ပြီးတော့လုပ်ငန်း license ကိစ္စရှောက်တယ်ဒီဟာကိုပမာပြီးတင်းမှာဒါတွေပြည့်စုံမှာပဲအခုရှောက်ကိုရတော့တယ်ကျောင်းနေမှာလည်းအခုစနေပြီဒါပေမဲ့အဲတချို့နေရာတွေမှာမအုပ်မှုရနေရပါတော့အဲစစ်စစ်ဒီမှာနိုင်တဲ့နေရာရှိတယ်အဲ့ဒီစစ်တာပေါ့လို့ဘယ်အတက်နေရာလေးတွေရှိပါသေးတယ်။ဒါပေမဲ့သူတို့လည်းစူးစမ်းပြီးတော့အကုန်လုံးလုပ်ဝင်စစ်တယ်။အဲ့ဒီနေရာလေးတွေမှာကြာတော့ရှိနေတော့အဲ့ဒီအာလူကျော်တခြားအာလူကျော်ရေမဟုတ်ဘူးတခြားမဟုတ်ဘူး။အများကြီးရှိပါတယ်။တခြားလုံးရတခြားဟိုထုတ်ကုန်တွေရှိတယ်။အဲလိုအပ်ချက်တွေအများကြီးရှိတယ်မဟုတ်ဘူး။လုပ်တယ်ရှိတယ်။ပစ္စည်းတွေလည်းရှိတယ်။အဲ့ဒါတွေကတော့ကျွန်မကတော့စက်မှန်လေးမျိုးအောင်ထုတ်ခိုင်းချင်တာဒါပါပဲ။
ဟုတ်ကဲ့ရှင်ဟုတ်ကဲ့
ဒါနီနီလေးပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ရှင်အဲ့ဒါပဲကျမလည်းထပ်မေးချင်ပါတယ်ဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီစားသုံးသူကာကွယ်ရေးအသင်းတို့လိုမျိုးဗာမျိုးတွေကစပြီးတော့ဈေးတွေထဲမှာလိုက်ပြီးဒီဟာကတော့မတန့်မှုပဲလူတွေကြားထဲမှာလည်းဘေးကင်းတဲ့အစားအသောက်ဆိုတာကိုပို့ပြီးတော့ဟိုတိပြီးနားလည်လာကြပြီဆိုတဲ့ခါတော့ဒီစားသောက်ကုန်ထုတ်တဲ့လုပ်ငန်းမှာရောက်တော့ဘေးကင်းလုံခြုံမှုဘလောက်အရေးကြီးတယ်လို့ခံယူထားပါတယ်ရှင်ထုံးဝင်းသိ
ကျမကလေအဲအလုံးမှာရောက်တယ်ဝန်ထမ်းတွေကိုတခါတယ်လက်အိတ်ဆုပ်ဆရာရှိဆိုဒါဖြည့်ဖြည့်ကျမဟိုအကုန်တစ်ခေါက်ပြန်ဖေးတယ်မနေ့ကတစ်ခေါက်ဖေးတယ်ညနေအလုပ်ပိုင်းအကုန်ဖေးပြီးနောက်ခေတ်အကုန်တမဲ့ရှိချင်မောက်ခေတ်ဒီမနေ့ကတစ်ခေါက်ပြန်ဖေးပြီးမှပဲအလုပ်ကိုလုပ်ရစလုပ်တယ်ဒါကကျမအဆထားတဲ့စီစဉ်အဲ့ဒီစီစဉ်လိုက်မလာလို့ရှိရင်တစ်ခေါက်ဝန်နေပြီးတယ်နှစ်ခေါက်ဝန်နေပြီးတယ်အဲပြီးလို့ရှိရင် find တက်ပေါ့နော်အဲ့ဒါဆိုတော့လုံးဝအစီစဉ်အတကြာလိုက်လောက်တက်လာတယ်အဲမီဒီဟာအစအကုန်လုံးတိတိပတ်ပတ်ကျမဟာတက်ရှင်ရှင်လေးလုပ်ခဲ့တာအခုအတိုင်းရတယ်ကျမတလန်းချင်းကြီးကိုကျမတစ်ထစ်ချင်းကြီးတိချပေါ့နေရအ
မေရိကန်ပြည်တော်စုမှာတော့မတ်လကိုအမျိုးသမီးတွေကိုဂုဏ်ပြုတဲ့လ Women History Month အဖြစ်သတ်မှတ်ထားတာကြောင့်အခုတစ်ပတ်သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာအမျိုးသမီးစွမ်းဆောင်ရှင်တွေအကြောင်းကိုအောင်အောင်ကတင်ဆက်ထားပါတယ်
American Congress လို့ဒေါက်တာဝိုက်ကဘဲမောင့်ဖို့အထိမ့်မှပြတယ်မှာဆိုရင် American ပြည်အောင်စုအစောပိုင်းကာလတွေအတွင်း
အမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရဖို့တိုက်ပွဲဝင်ခဲ့တဲ့တမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ Washington DC အရှေ့မြောက်ရဲ့ Constitution လမ်းမကြီးပေါ်မှာချီးရဲ့ဒီအထိမ်းအမှတ်ပြတဲ့ကိုရောက်သွားတယ်ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါ။အဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့တန်းတူခွင့်ရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။အဲလိုတန်းတူခွင့်ရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှဆိုရင်တော့အမျိုးသမီးတွေဟာနေရအတော်များများမှာအခွင့်အရေးတွေရလာကြပါတယ်ပြားလိုက်တာဝန်ခံဦးဖြစ်တဲ့ Zachary Whitlow က
Now the main story that we tell here is the fight for the 19th
ပြားလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်19အကြောင်းမှာသူသဖြင့်သမ္မတဘူဒရောဝစ်ဆင်အနေနဲ့ဒီဥပဒေပြဌာန်းလာနိုင်အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်တာအကြောင်းကိုပြသထားပါတယ်
အမျိုးသမီးတွေအနေနဲ့မဲပေးခွင့်လဲပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်19ကို1920ခုနှစ်ဩဂုတ်လ18ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ပါတယ်။သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့အယ်ဗာဘဲလ်မောင်းနဲ့အတူလက်တွဲပြီးအမေရိကန်သမိုင်းမှာမှတ်ကြောက်တင်ခံရမယ်အမျိုးသားအမျိုးသမီးတန်းတူခွင့်ရအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်ဒီကနေ့မှဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်အစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်ပြားရိုက်ကိုလာရောက်လေ့လာတဲ့ Corinne Ducey က
I just think Alice Paul's one of my heroes
ကျွန်မတို့တော့ Alice Paul ဟာသူရဲ့ကောင်းတစ်ယောက်ပါသူရောပါတီရဲ့စွမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်သူတို့ဟာတကယ်စွမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်မှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြတဲ့အစားအုပ်ကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကြာအသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။အမျိုးသမီးအခွင့်အရေးလှုပ်ရှားတောင်းဆိုမှုတွေစတင်ခဲ့တာရာစုနှစ်ကြီးကြာမြင့်ခဲ့ပေမဲ့မျိုးဆက်သစ်တွေဟာတန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါ။ပြတဲ့လေလာသူဖြစ်တဲ့ Corinne Ducey က
Always hoping forequal
ကောဂတ်စတော်မှာလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးသမရရှိလာဖို့မျှော်လင့်ပါတယ
်မျိုးသမီးတွေအနေနဲ့တန်းတူခွင့်ရနိုင်ဖို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်ဒီထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်သစ်အမျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကမင်းကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့ခင်းတဲ့အညီနီးပညာဆိုင်ရာနယ်ပယ်ရီမှာဝအကျန်းတဝင်ရှိလာစေဖို့တာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။မင်းကလေးကင်းတောက်လူငယ်အသင်းကိုခေတ်ကာလနဲ့လိုက်လျောညီတွေဖြစ်အောင်အသင်းရဲ့လှုပ်ရှားမှုတွေမှာနီးပညာဆိုင်ရာအစီအစဉ်တွေကိုလည်းထည့်သွင်းပေါင်းစပ်ဖို့တာဝန်ရှိသူတွေကကြိုးစားနေကြတာပါ။မင်းကလေးငယ်တွေအနေနဲ့ရမုံငွေအတွက်ဈေးရောင်းချတာမျိုးသာမဟုတ်ပဲစေရုပ်တွေဖန်တီးတာကြောက်တောင်တက်တာလူမှုတိုင်းဝိုင်းအတွင်းတက်တက်ကြွကြလှုပ်ရှားတာစတာတွေကိုလည်းဆောင်ရွက်ဖို့ထည့်သွင်းစဉ်းစားနေတာပါ Washington ပြည်နယ် Seattle မြို့အခြေစိုက်မင်းကလေးကင်းတောက်လူငယ်အသင်းရဲ့အကြီးအကဲ Megan Fallon က
I wish them well and
ယောက်ျားလေးကင်းထောက်လူငယ်အသင်းဝင်တွေလည်းအဆင်ပြေစေဖို့ဆန္ဒပြုပါတယ်မင်းကလေးကင်းထောက်လူငယ်အသင်းဝင်ခြင်းသူတွေလည်းအသင်းရဲ့အစီအစဉ်တွေမှာပါဝင်နိုင်မဲ့အခွင့်အရေးရစေချင်ပါတယ်ဒီစီစဉ်နေဟာတကယ်ကောင်းမွန်နေဆိုတာကိုလည်းတက်သေးပြခဲ့ပြီးပါပြီ
။လွန်ခဲ့တဲ့နှစ်ကစလို့ကင်းတော်လူငယ်အသင်းရဲ့အစီအစဉ်တိုင်းမှာမင်းကလေးအသင်းဝင်တွေပါဝင်လာနိုင်တာပါ။ဒါ့အပြင်လည်းယောက်ျားလေးအသင်းဝင်တွေရဲ့လှူရှားမှုအစီအစဉ်တွေအတိုင်းမဟုတ်ဘဲမင်းကလေးအသင်းဝင်တွေအတွက်တီးတဲ့အစီအစဉ်တွေထားရှိသွားမယ်လို့ Falling ကပြောပါရယ်
။ Focusing on making sure that every girl
မင်းကလေးတွေအတွက်တီးခြားအစီအစဉ်တွေထားရှိဖို့ဟာလည်းအရေးကြီးပါတယ်။မင်းကလေးတွေရဲ့သဘာဝနဲ့လိုက်လျောညီထွေဖြစ်မဲ့အစီအစဉ်မျိုးတွေရှိဖို့ဆောင်ရွက်နေပါတယ်
။မိဘတွေအနေနဲ့အလုပ်ရှုပ်နေတာအင်တာနက်ဂိမ်းတွေနဲ့တခြားအွန်လိုင်းဖျော်ဖြေရေးအစီအစဉ်တွေကြောင့်ကင်းတောက်လူငယ်အသင်းဝင်ရောက်မှုကလည်းရော့ကျလာနေပါတယ်။2003ခုနှစ်တုန်းကဆိုရင်မင်းကလေးကင်းတောက်လူငယ်အသင်းဝင်1.9သန်းနဲ့စေတနာဝန်ထမ်း9သန်းလောက်ရှိပြီးအခုခါမှာတော့အသင်းဝင်1.8သန်းနီးပါးနဲ့စေတနာဝန်ထမ်း9,800လောက်သာရှိပါတော့တယ်။မင်းကလေးကင်းတော့လူငယ်အသင်းဝင်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာသင်္ချာစာရာတွေကိုကုစားပြုတဲ့ STEM အဖွဲ့ဝင်တစ်စိတ်ကိုရရှိပါတယ်ဖာလန်က
I do believe that STEM for girls.
STEM အစီအစဉ်တွေဟာမိန်းကလေးအသင်းဝင်တွေအတွက်တကယ်ကိုအရေးကြီးပါတယ်။ဘာလို့လဲဆိုတော့လာမယ့်ဆယ်စုနှစ်တွေအတွင်းအဲ့ဒီကဏ္ဍကလုပ်ငန်းတွေဟာအရန်အရေးပါလာမှာဖြစ်ပေမဲ့အမျိုးသမီးတော်တော်များများဒီလုပ်ငန်းတွေကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့လဲတွက်ချက်မှုတွေရှိနေတာကြောင့်ပါ
ဒီလိုအခြေအနေတွေကြောင့်အခုခါမှာ Texas ပြည်နယ် Dallas မြို့က62ဧကရှိတဲ့မြေအကျယ်ပေါ်မှာစနေတန်းကျောင်းသားတွေအတွက် STEM အစီအစဉ်လေးတင်ကြားမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်။မင်းကလေးကင်းတော့လူငယ်အသင်းဝင် Mylin Tran ကတော့ဘာကြောင့်ကင်းတော့လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ။
I think that Girl Scouts really gives a unique
တယောက်နဲ့တယောက်သဘောထားချင်းလုံးဝထပ်ထူမကြနိုင်ပေမဲ့လေမင်းကလေးတွေဟာတယောက်နဲ့တယောက်တူတဲ့နေရာတွေမှာပေါင်းလုံနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်။အသင်းရဲ့စီစဉ်တွေမှာတကယ့်ကိုအတူတကွဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကိုယ့်အတွက်လည်းလုံခြုံပါတယ်
။ဟိုရုံးကတော့ Trump မှာကြောင်းစီရင်တငယ်ချင်းတွေနဲ့အတူသွားလာနေတတ်ပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ကင်းတော့လူငယ်အသင်းရဲ့စီစဉ်တွေမှာတက်တက်ကြွကြွဥဆောင်ပါဝင်နေပါတယ်။
To work with other girls and to work with female leaders to find
Minkley Kendo Lungye အသင်းမှာထူးခြားတဲ့အတွေ့အကြုံတွေရပါတယ်။ဘာလို့လဲဆိုတော့ Minkley တွေကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့ Minkley အချင်းချင်းလဲနှီးပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
။ဒီနေ့မှာတော့ Trump မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့် Minkley Kendo Lungye အသင်းကပေးအပ်တဲ့အမြင့်ဆုံးဆုဖြစ်တဲ့လက်ရွေးစင်ရွှေတစိမ့်ဆုချီးမြှင့်ခံရပါတယ်။ Minkley ငယ်တွေအနေနဲ့သိပ္ပံနှီးပညာ Engineering နဲ့တင်ချာကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလဒ်အနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်။ဒန်းတူညီမျှအခွင့်အရေးအတွက်အသက်ရွယ်မီစတင်ဆောင်ရွက်နိုင်ကြောင်း Trump ကအခုလိုပြောပါတယ
်။ In order to build equity you need to start at the base and that means
ဒန်းတူညီမျှအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့် main ကလေးကင်းတော့လူငယ်အသင်းမှာပထမဒန်းလောက်ကစပြီးတော့အသက်ရွယ်မီရွေးပါဝင်နိုင်တာကြောင့်ကိုဘဝဘလို့ချိဆက်သွားမလဲဆိုတဲ့လမ်းကြောင်းကိုရှာဖို့တကယ့်ခွင့်ရင်တည်းရနိုင်လို့ပ
ါအမေရိကန်ပြည်တော်စုမှာမင်းကလေးကင်းတော့လူငယ်အသင်းစတင်ဖွဲ့စည်းပြီး9နှစ်အကြာမှာအိုကလာဟိုမာပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာရမုံငွေအဖြစ်စတင်ရောင်းချခဲ့တာပါရာစုနှစ်တစ်လျှောက်လုံးမှာလည်းမင်းကလေးကင်းတော့လူငယ်အသင်းဝင်တွေဟာသူတို့နေထိုင်ရာအရက်ဒေသမှာမိဘတွေရဲ့အကူအညီနဲ့တကြားကူကီမုံလုပ်ပြီးတော့ရောင်းချခဲ့ကြပါတယ်အဲ့လိုတက်ကြွတဲ့လူရက်တီနဲ့ပါဝင်ခဲ့တဲ့မင်းကလေးကင်းတော့လူငယ်အသင်းဟာအခုအခါမှာတော့ STEM လို့ခေါ်တဲ့သိပ္ပံနည်းပညာ Engineering နဲ့သင်္ချာစတာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်လေးရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တက်ဆက်တာဖြစ်ပါတယ်VOA American အသံကနေအင်္ဂါနေ့မနေ့ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသားမှာဖြစ်ပါတယ်ခုတော့နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မြတ်သက်ကကြီးညာပေးပါအောင်ရှင
်တမရဒေါ်နယ်ထရမ့်ကတနင်္လာနေ့မှာအထူးစုံစမ်းမှုရောဘတ်မော်လာကိုချီးကျူးလိုက်ချိန်မှာပဲဒီမိုကရက်ပါတီကမစ္စတာမော်လာတင်သွင်းတဲ့အစီရင်ခံစာအပြည့်အစုံကိုထုတ်ပြန်ပေးဖို့အတွက်တောင်းဆိုနေပါတယ်အထူးစုံစမ်းမှုရဲ့အနှစ်ချုပ်အစီရင်ခံစာထဲမှာတမရထရမ့်အနေနဲ့2016ရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်မှုမရှိဘူးလို့ရေးသားထားပေမဲ့အမေရိကန်တရားရေးဆိုင်ရာဂျာဝင်နှောက်ယှက်မှုတော့ရှိနိုင်တယ်လို့ဖော်ပြထားတာပါရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့စစ်ပေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့အပြင်လက်နက်ကင်အဖွဲ့အားလုံးကရဲသားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂတွင်းမှုချုပ်ပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမှာရခိုင်နဲ့ချင်းပြည်နယ်တွေမှာအစိုးရတပ်နဲ့ရခိုင်တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်ထွက်ပြေးရသူ16,000ကျော်နေပြီလို့ကုလသမဂ္ဂကပြောပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတသိန်းကိုလူမနေတော့တဲ့ကျွန်းတစ်ခုစီပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရစီစဉ်နေတာနဲ့ပတ်သက်ပြီးကုလသမဂ္ဂကဘယ်လိုကူညီနိုင်မလဲဆိုတာကိုစုံစမ်းလေ့လာနေပါတယ်။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီအုပ်ချုပ်ရေးပြန်ရဖို့ကျင်းပတယ်လို့ပြောပေမဲ့ဒါဟာဝန်ကြီးချုပ်ပရောယတ်ချန်အိုချာကိုသူစစ်တပ်အာဏာခံမြဲရေးအတွက်လုပ်နေတာလို့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါ။မဲအားလုံးရဲ့63ရာခိုင်နှုန်းရေးတွက်ပြီးချိန်ကနဦးထုတ်ပြန်တဲ့ရလရစစ်တပ်ထောက်ခံတဲ့ပါတီကလွှတ်တော်မှာအများစုဖြစ်ဖို့မဲလိုနေသေးပေမဲ့မဲစုစုပေါင်း 9.6 တန်းနဲ့ပထမအနေအမှာရှိနေပါတယ်
နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမိုင်းချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေဘက်6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA 1.2 1.3 အပေါင်းကစုမွန်တောင်းပါတယ်ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.